ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်လွန်ကော်မြို့နယ်စောင်ကန်းကျေးရွာတဝိုက်မှာနေမြေရှင်းလင်းရေးစစ်ကြောင်းထိုးလာတဲ့မြန်မာစစ်တပ်တွေနဲ့ဒေသခံကာကွယ်ရေးပူးပေါင်းတပ်တွေအကြားမနေ့ကအထိ9ရက်ဆက်တိုက်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေသုံးပစ်ခတ်နေတယ်လို့ကျေးရွာတွေမှာလည်းတပ်ဆွဲနေရာယူထားတဲ့အတွက်ဒေသခံတွေဘေးလွတ်ရာကိုရှောင်တိတ်နေကြရပါတယ်လွန်ကော်မြို့နယ်စောင်ကန်းကျေးရွာကတိုက်ပွဲသတင်းအခြေအနေသတင်းပေးပို့ချက်ကိုမအီတန်စင်ကတင်ပြပေးမှာပါခင်ဗျာ
မြန်မာစစ်တပ်ဘက်ကမိုးပြင်းနဲ့လွိုက်ကော်လမ်းမကြီးတခြားကိုထိန်းချုပ်ဖို့ကြိုးစားနေပြီးအင်အားအများပြားနဲ့စစ်ဆင်နေတဲ့အကြောင်းဖေခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်တရင်နှစ်တောင်းရှိသူတယောက်ကပြောပါသေ
းတယ်။၁၆ရက်နေ့ဝန်းကျင်လေးကလည်းကဖြစ်ခဲ့တာတွေရှိကြတယ်။အဲမှာသူတို့တိုးတူတိုးတူလာတဲ့ခါကျတော့ဒီဘက်ကလည်းပဲအပြင်းထန်ခုခံတော့သူတို့တွေနောက်ပြန်ပြန်ဆုတ်သွားရတာလေ။ဆုတ်သွားရပြီးတော့ဒီ၁၆ရက်နေ့မှာပြန်ပြီးတော့သူတို့တွေအင်အားအများပြားနဲ့ပြန်တိုးလာတာပေါ့။ပြန်တိုးလာပြီးတော့အပြင်းထန်ခံဖြစ်ကြတယ်
ငါရဲ့ကြာခဲ့တဲ့တိုက်ပွဲတွေမှာဖေခုံမြို့နယ် PDF တပ်တွေနဲ့ KNI တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပူးပေါင်းတပ်တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲဖြစ်ပွားခဲ့ပါသည်တိုက်ပွဲတွင် PDF တပ်ဖွဲ့တွေဘက်က2ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံလက်နက်ကိုင်အဖွဲ့တွေကပြောပါသေးတယ်။မြန်မာစစ်တပ်ဘက်ကလည်းအကြဆုံးတွေရှိနိုင်တယ်လို့ခန့်မှန်းပြောဆိုပေမဲ့လည်းတိကျတည်ပြချက်မရသလိုစစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တိုက်ပွဲဖြစ်ပွားတဲ့နေရာတဝိုက်ကကြေးရွာဒေသခံတွေကတော့အရင်ကတည်းကဘေးလွတ်ရာကိုတိမ်းရှောင်နေရတာကြောင့်အခုနောက်ဆုံးတိုက်ပွဲကြောင့်အရက်သားထိခိုက်ဒေကြရာတွေမရှိဘူးဆိုပြီးတော့ဒေသခံစစ်ဘေးရှောင်တွေကပြောပါသေးတယ်။ဒါပေမဲ့လည်းကုန်းသာဝါရီကောခုနဲ့ပီကင်းကောခုစတဲ့စစ်ဘေးရှောင်တွေပုံအောင်နေတဲ့နေရာတွေမှာတခါတရံလက်နေကြီးကြီးပဲကြာတက်တာတော့ရှိတယ်ဆိုပြီးတော့စစ်ဘေးရှောင်တယောက်ကပြောပါသေးတယ်
ကျမတို့ရပေါ်ဖက်မှာရှိတဲ့တောင်ပေါ်မှာရှိတဲ့စစ်သားကလည်းသူတို့လန်းလန်းထုတ်ပေါ်တော့လက်နဲ့ကြီးဆိုလက်နဲ့ကြီးပေါ်တော့လက်နဲ့ငယ်တန်လက်ချရတယ်ဟိုအောက်ဖက်တော့လက်နဲ့ငယ်တန်ပေါ်တော့အပေါ်ဖက်ကလက်နဲ့ကြီးတခါတလေဆိုသူတို့လန်းလန်းထုတ်ပေါ်တော့ဘယ်တော့ရက်တိုင်းဖြစ်တယ်ပေါ်တော့အကြိုက်တော့သူတို့တိုက်ပွဲတော့အကြိုက်တော့ဖြစ်ပေါ်တော့တရက်ဆိုခါလက်ခါအဲ့လိုတော့ဖြစ်ရပေါ်တော့ကျမ
ကုန်းသာဝါရီကောခုနဲ့ပီကင်းကောခုစတဲ့စစ်ဘေးရှောင်တွေခိုလုံနေတဲ့နေရာတွေမှာလက်နက်ကြီးကြီးကြလို့ထိခိုက်ဒဏ်ရာရသူတွေတချို့ရှိခဲ့တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့တိကျအတည်ပြုချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာသတင်းထုတ်ပြန်တာမရှိပါဘူးလက်နက်ကြီးအတန်ကြားတာနဲ့ဒေသခံရွာသားတွေကအကာအကွယ်တရှာပုံအောင်နေရတဲ့အကြောင်းစစ်ဘေးရှောင်တယောက်ကပြောပါသည
်ကုန်းသာရဲ့ဆောင်ကန်းရဲ့ကန်းကျန်းရဲ့ဆောင်ကန်းရှမ်းရဲ့လက်ထုံရဲ့ဖလိုင်ရဲ့ဒီကင်းကောခုဝါရီကောခုပေါ့နော်အကောလောပြေးကြတယ်မပြန်လာရေးကြဘူးစမခုသူတို့ကစမရရနာဆောင်ကန်းနဲ့ဟုတ်ကန်းဆိုင်အရှိတ်ကဆောင်ကန်းရှမ်းပေါ့နော်အဲ့မှာလဲရှိတယ်ပေါ့နော်သူတို့တက်ဆွဲထားတာပေါ့ပြန်ရေးကြဘူးပေါ့နော်ဂလုတ်စစ်ချောင်းကြ
ရှမ်းပြည်နယ်နဲ့ကယားပြည်နယ်နယ်စပ်ကတိုက်ပွဲအခြေအနေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေအသက်ဘေးလွတ်အောင်လို့တင်းရှောင်နေကြရပါတယ်ဒေသအခြေအနေတည်ငြိမ်စပြည့်တဲ့အခါမှာတချို့ရွာသူရွာသားတွေကနေရက်ကိုပြန်လာကြပေမဲ့လေတိုက်ပွဲဖြစ်ရင်ပြန်ပြီးတော့ပုန်းရှောင်ပြီးနေနေရပါလေတချို့ဒေသခံတွေကတော့မြို့ရွာကိုစွန့်ခွာပြီးတော့ဘေးကင်းတဲ့တခြားမြို့နယ်ဘက်ကိုပြောင်းရွှေ့သွားတာမျိုးရှိသလိုတချို့ကလည်းပတ်ဝန်းကျင်ကျေးရွာတွေနဲ့တောထောင်တွေထဲမှာယာယီမိုးကတဲထိုးပြီးတော့ဖြစ်သလိုနေရာထိုင်ကင်းနဲ့စားတောက်နေကြရတာဖြစ်ပါလေရှင်